Bangladesh နဲ့ Myanmar နယ်စပ် Rohingya ဒုက္ခသည် စခန်းတွေ မှာ လာပိုင်း အနည်းငယ် အတွင် လူတက်မှု ပေါင်း ဒါဇင်နဲ့ ချီပြီး ရှိလာတဲ့ အတွက် ဒုက္ခသည်တွေ ကြောင်းရွံ့ ထိန်လန့် နေကြပါတယ် အုပ်စုလိုက် ဂိုင်းဖွဲ့ တပ်ဖြတ်မှုတွေ အပါအဝင် မူရင်စေဝါ နဲ့ လူကုန်ကူးမှု ဆလာတွေ ကျူးလွန်နေသူတွေကို Bangladesh ရဲတပ်ဖွဲ့က ထိထိရောက်ရောက် နှိမ်နင်းနိုင်ဖို့ ကြိုးစားနေပေမဲ့ အင်အား လုံလောက်မှု မရှိ ဘဲ ဖြစ်နေပါတယ် AFP သတင်း အခြေခံ ပြီးတော့ ဆက်ပြီး ပြောပြမှာပါရှင် ကမ္ဘာဒုက္ခသည်လူဦးရေအများဆုံးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမကြသေးခင်လာပိုင်းတွေကစပြီးအကြမ်းဖက်တပ်ဖြတ်မှုတွေဇက်တိုက်ဖြစ်ပေါ်လာခဲ့တာပါဒုက္ခသည်အရေးအတွက်တပ်တန်းနီးပါးရှိနေပြီးနေရာအကျယ်ဝင်းနဲ့မမျှယာယီတဲအိမ်တွေပြုတ်သိမ်းကျဉ်းညက်နေတဲ့ဒုက္ခသည်စခန်းတွေမှာလုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဝင Daka Muroma Shire, Ye Tanajoku, Akuni, Tantaja, Coxix Bazaar, Yetapoye, Ye Yashiji today, Mohammed F. Ruzu, Hag Tutu Gabiovare, Leshimale, then I allow in our Doche, Chatabi, Sanya Nijang, Tuga Kulu, Suvare.
That's why we already deployed our Kanidema,
တော့ဘီရဲထောက်လန်းရေးတွေလည်းကျွန်တော်တို့ထားထားပါတယ်ဒုက္ခသည်စခန်းတွေမှာအတင်းအဓမ္မပြုခြင်းမှုမွေးရစေဆိုင်ရာပြမှုတွေလူကုန်ကူးမှုလက်နက်ပိုင်ဆိုင်မှုနဲ့အခြားရာဇဝတ်ကျူးလွန်မှုတွေတုံးမြင့်လာတဲ့အတွက်ဩဂုတ်လကစပြီးရိုဟင်ဂျာဒုက္ခသည်ရာနယ်ချီဖန်စီခံခဲ့ရပါတယ်လူโซဂိုင်းတွေဟာခေလုံဘုန်းနဲ့စာနယ်ရိတ်ခအတွက်စိုးရိမ်ပူပန်နေကြတဲ့နောက်ပိုင်းရောက်ရှိလာတဲ့ လုပ်နေတဲ့ဒုက္ခသည်တွေဟာစခန်းထဲမှာရှိတဲ့ရိုဟင်ဂျာမိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာဖျော်ဖြေဖို့နဲ့စိတ်ကြွဆေးပြားတည်ယူရမှာစေခိုင်းဖို့ရောင်းချခဲ့ကြတယ်လို့လည်းသူကပြောပါတယ
်။ Criminals and the
ဒီမှုရောပါလေတရားတိုက်တွေဟာဒီဒုက္ခသည်စခန်းတွေကိုထိန်းချုပ်ဖို့ကြိုးစားနေကြတာပါ။အဲဒါကလည်းအဓိကပြဿနာပါ။တချို့အုပ်စုတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ပြီးတချို့ကတော့ရိုဟင်ဂျာတွေကိုယ်တိုင်ဖြစ်ပါတယ
်။လူစိုးကိုင်းတွေဟာဒုက္ခသည်စခန်းခေါင်းဆောင်ပိုင်းတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေလည်းရှိနေပါတယ်။ Air Fuller ဆိုတဲ့ဒုက္ခသည်စခန်းခေါင်းဆောင်တအူးကိုဂျွန်လကလူအများသွားနေတဲ့လမ်းမပေါ်မှာအုပ်စုလိုက်ဓာတ်နဲ့အချက်ပေါင်း25ချက်လောက်ဝိုင်းထိုးပြီးတပ်ဖြတ်ခဲ့ပါတယ်။သူဟာအင်္ဂလိပ်စကားပြောဆိုနိုင်တယ်လို့စခန်းတွေကိုလာရောက်ကြည့်ရှုတဲ့နိုင်ငံတကာခေါင်းဆောင်တွေဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေနဲ့အဓိကဆက်ဆံပြောဆိုသူဖြစ်တဲ့အပေါ်မှာသူ့ရဲ့ပြိုင်ဘက်တွေကအမျက်ဒေါသထွက်စီပြီးရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ဘက်ကပြောပါတယ်။ဖခင်ဖြစ်သူပျောက်ဆုံးနေတဲ့အတွက်စိုးရိမ်ပူပန်နေတဲ့အသက်26နှစ်အရွယ်ရူအန်အက်တာဆိုရင်သူတို့မိသားစုဟာလူစိုးကိုင်းတွေရဲ့ချင်းချောက်မှုကိုခံနေရကြောင်းအခုလိုပြောပြပါတယ
်။ဟုတ်တယ်ကိုကိုကိုရေ
ကျမတို့တကယ်ပဲကြောက်နေကြပါလေ။ကျမရဲ့ဖေကိုဘယ်ကိုခေါ်သွားတယ်လဲဆိုတာကျမတို့မသိပါဘူး။ကျမတို့မိသားစုတစုလုံးလည်းအဆက်မပြတ်အချင်းချောက်ခံနေရပါတယ်။အထူးသဖြင့်ကျမအကိုကြီးအတွက်ကျမတို့အားလုံးစိုးရင်စိတ်ပူနေကြပါတယ်။သူ့ကိုပြန်ပြီးဆွဲပြီးတပ်ပြမယ်လို့သူတို့ကချင်းချောက်ထားပါတယ
်။ Ruan Actor ရဲ့ဖခင်အလောင်းကိုတော့နောက်ပိုင်းမှာတွေ့ရှိခဲ့ပါတယ်။အခုဆိုရင် Coxsex Bazaar ခရိုင်ရဲဌာနအနေနဲ့ဒုက္ခသည်စခန်းတွေအတွင်းဖြစ်ခဲ့တဲ့လူတက်မှုပေါင်း20တမှုကိုစုံစမ်းစစ်ဆေးနေပါတယ်။ဒုက္ခသည်စခန်းတွေတဲ့ကိုလူစိုးကိုင်းတွေဝင်လာချိန်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအကူအညီတောင်းပေမဲ့အချိန်မီရောက်မလာကြဘူးလို့လည်းဒုက္ခသည်အများစုကပြောပါတယ်။ဒါကြောင့်ရဲအင်အားတိုးမြင့်တာထက်ရာဇဝတ်ကျူးလွန်မှုကိုအချိန်မီတားဆီးနိုင်ရေးဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရိုဟင်ဂျာခေါင်းဆောင်တအုပ်ဖြစ်တဲ့မိုဟီဘူလာကပြောပါတယ
် increasing police number is not
တပ်ဖွဲ့ဝင်အရေးအတွက်တုံ့ပြန်တာကျွန်တော်တို့အတွက်အကူအညီမဖြစ်ပါဘူးတကယ်တမ်းပြဿနာဖြစ်လို့ကျွန်တော်တို့သူတို့ကိုလာပြီးဖြေရှင်းဖို့ခေါ်တဲ့အချိန်မှာအချိန်မီရောက်လာဖို့ဖြစ်ပါတယ
်လက်ရှိမှာတော့ဒုက္ခသည်စခန်းတွေမှာအများစုဟာလူစိုးကိုင်းတွေရဲ့ရံပြုမှုကိုကြောက်ရွံ့နေကြပြီးအာဏာပိုင်တွေဘက်ကစုံစမ်းမေးမြန်းမှုတွေကိုလည်းဖြေဆို့ဖို့တွန်းဆုံနေကြကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်ရှင်